မြန်မာသတင်းကောင်စီတင်ပြတဲ့သတင်းလက်ခွင့်ရှိတယ်ဆိုတာကိုနိုင်ငံတကာသတင်းအဖွဲ့တွေကရှုတ်ချလိုက်ပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လနောက်ဆုံးပတ်ကအရှေ့တီမော်နိုင်ငံမှာကျင်းပခဲ့တဲ့သတင်းမီဒီယာကောင်စီများညီလာခံမှာမြန်မာဘက်ကအခုလိုတင်ပြခဲ့တာကမှားယွင်းနေတယ်လို့အရှေ့တီမော်နိုင်ငံသတင်းကောင်စီကဒီနေ့ရှုတ်ချလိုက်ပါတယ်။ဒီအရှေ့တီမော်ရဲ့ကြေညာချက်ကိုတိုင်ပင်ဆွေးနွေးဖက် IFJ နိုင်ငံတကာသတင်းတောင်များအဖွဲ့ချုပ်ကလည်းကြိုဆိုလိုက်ပြီးမြန်မာစစ်ကောင်စီကိုမှားယွင်းကိုစားပြုခဲ့မှုနဲ့မြန်မာမှာသတင်းလက်ခွင့်ချိုးဖောက်ဖိနှိပ်နေမှုတွေရှိတာအတွက်အထူးစိုးရိမ်တယ်လို့လည်းပြန်ဝေဖန်ခဲ့ပါတယ်။ဒီမော်လက်စေးလို့ခေါ်တဲ့ဒီရှေ့ဒီမော်မှာကျင်းပခဲ့တဲ့ရှေ့တောင်အရှာသတင်းမီဒီယာကောင်စီများရဲ့ Delhi Dialogue Forum မှာမြန်မာသတင်းမီဒီယာကောင်စီကိုစားဦးရီချန်းကတက်ရောက်ရှင်းလင်းခဲ့ပြီးနိုင်ငံတကာမှာသတင်းမှားတွေထုတ်နေတယ်လို့စွပ်စွဲခဲ့ပါတယ်။ IFJ ကိုစားလဲ Jim Nolan ကတော့ဦးရီချန်းပြောခဲ့တာတွေကစစ်တပ်အာဏာသိမ်းမှုကိုအမွန်းတင်ဖို့နဲ့သတင်းမီဒီယာလူလက်ခွင့်မြန်မာနိုင်ငံရဲ့ဆုံးရှုံးနေတယ်လို့နိုင်ငံတကာကအသိမှတ်ပြုထားတာကိုညင်းဆိုဖို့မျက်နှာပြောင်တိုက်ထက်ခါလင်းပြောသွားတာဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်။မြန်မာရင်းသတင်းစာမှာတော့မြန်မာပေါ်နိုင်ငံတကာသတင်းတွေမှာပုံဖော်နေတာကသတင်းတူသတင်းမှားတွေသာဖြစ်တယ်လို့အချက်အလက်တွေနဲ့ဦးရဲကျန်ကရှင်းပြခဲ့တာကိုတယောက်သူတွေအားလုံးအံ့အားသင့်စေခဲ့တယ်လို့တော့ဖော်ပြခဲ့ပါတယ်။ဒီဖော်ပြချက်ကိုလည်းအရှေ့တီမော်နိုင်ငံသတင်းကောင်စီကကန့်ကွက်ခဲ့ပြီးနောက်တော့စစ်ကောင်စီခန့်တာတဲ့သတင်းမီဒီယာကောင်စီကိုယ်စားလှယ်တွေကိုအစည်းအဝေးတွေမှာဖိတ်ကြားတော့မှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျ။